မြန်မာနိုင်ငံမှာမွတ်စလင်စတင်အမုန်းစကားတွေအင်တာနက်အွန်လိုင်းမှာပြောဆိုနေကြတဲ့အပေါ်မြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေကလူမှုရေးဘာသာရေးခေါင်းဆောင်တွေနဲ့အတူတွဲပြီးတုံ့ပြန်လှုပ်ဆောင်ခဲ့ကြရတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကကွန်ဂရက်တော်ကိုတင်သွင်းတဲ့2014ခုနှစ်နိုင်ငံတကာလူ့ခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာထဲမှာအထူးထောက်ပြထားတာကတော့ပြည်ခိုင်ပြည်နယ်ဘက်ကလူ့ခွင့်ရေးအခြေအနေတွေပါပဲ။2012ခုနှစ်မှာနိုင်ငံရေးအကျဉ်းသားအများကြီးကိုလှုပ်ပေးခဲ့တာအကျဉ်းထောင်အခြေအနေတွေတိုးတက်အောင်လုပ်တာရေရှည်ခံတဲ့အပြစ်ခတ်ရစေးရဖို့ဆက်လုပ်နေတာတွေအပါအဝင်2012ခုနှစ်ကတည်းကရလာခဲ့တဲ့တိုးတက်မှုအခြေအနေတစ်စုံလုံးဟာရခိုင်ပြည်ဘက်မှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်ပြင်းထန်ဆိုးရွားတဲ့ဆန့်ကျင်ဘက်တက်ရောက်မှုဖြစ်နေတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေကလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုအပြင်းထန်ကန့်သတ်ထားပြီးအကြံဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေရဲ့အရင်းခံအကြောင်းတွေကိုဖြေရှင်းဖို့မလုပ်တလောက်ပဲလို့အစိုးရကစားကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့နိုင်ငံမဲ့မွတ်စလင်လူနည်းစုတွေကိုတန်တူညီမျှခွဲခြားမှုမရှိတဲ့အပြည့်အဝနိုင်ငံသားဖြစ်ခွင့်ပေးဖို့မျှတတဲ့လုပ်ငန်းစဉ်တစ်ခုကိုအစိုးရကချမှတ်ထားဘူးလို့လည်းဆိုပါတယ်။အထူးသဖြင့်ပြည်ပခါဖြစ်နေတဲ့ဒေသတွေနဲ့နိုင်ငံတော်မှာတိတာထင်ရှားတဲ့တခြားလူခွင့်ရေးပြဿနာတွေဆက်ရှိနေလို့မယ်လို့လည်းအစိုးရကမှဖော်ပြပါတယ်။အဲ့ဒီအထက်မှာမရင်းကျင်တာနဲ့လိမ်ပိုင်းကြမ်းဖက်တာနိုင်ငံရေးပြောကပါတဲ့ဖန်ဆီးတာတွေလုပ်တာလျှောက်ပြီးစုမိုးရေးအားနေတာကြောင့်အချင်းပြတ်ခြားစားမှုတင်းတင်းလျောက်ပတ်တဲ့နေနာကြီးပြည်တော်မျိုးဒါမှမဟုတ်တရားဥပဒေရလုံးဆောင်နိုင်တဲ့နီလန်ရွေးချယ်ခွင့်ပြည်တော်မျိုးမရှိဘဲမြေယာသိမ်းဆီးမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာသတင်းမီဒီယာသမားတွေကိုဖမ်းဆီးတာသတင်းလွတ်လပ်ခွင့်အပေါ်ကန့်သတ်ထုတ်ချက်တာတွေပါဝင်တယ်လို့အသေးစိတ်ထောက်ပြထားပါတယ်။ပြည်ပခါဖြစ်နေတဲ့ဒေသတွေကအရသာတွေကိုအနာပိုင်တွေကအကောက်အကွယ်မပေးဘူးလို့လည်းပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်သတင်းလွတ်လပ်ခွင့်လွတ်လပ်စွာစုဝေးခွင့်ဘာသာရေးကိုးကွယ်ခွင့်နဲ့စစ်ပြောင်းသွားလာတာပေါ်ကန့်သတ်တာတွေဆက်ရှိနေပြီးအနာဘိနေကဆက်ပြီးဖိနှိပ်ချုပ်ချယ်နေလို့မယ်လို့လည်းအစိုးရကဖော်ပြထားပါတယ်။လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေနိုင်ငံမဲ့သူတွေပေါ်ခွဲခြားဆက်ဆံတာတွေဆက်ဖြစ်နေတယ်လို့လူမောက်ကိုကူးတာလည်းရှိနေလို့မယ်လို့ဖော်ပြပါတယ်။ကလေးတွေအပါအဝင်အတင်းအဓမ္မအလုပ်ခန်းစီတာတွေကအရင်တုန်းကတည်းကနေသွားပြီနဲ့ဆက်ရှိနေလို့မယ်လို့ဆိုပါတယ်။လူခွင့်ရေးချိုးဖောက်မှုတွေတာဝန်ရှိသူတွေကိုအရေးယူတာဒါမှမဟုတ်အပြစ်ပေးတာတချို့ကိုအစိုးရကအကန့်အသတ်နဲ့လုပ်ခဲ့ပေမယ့်အစိုးရတာဝန်ရှိသူတွေနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ချိုးဖောက်မှုတွေကတော့အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေလို့မယ်လို့လည်းပြောထားပါတယ်။လူမျိုးစုနဲ့နိုင်ငံအဖွဲ့တချို့ကလည်းလူကြီးနဲ့ကလေးတွေကိုအတင်းအဓမ္မအလုပ်ခန်းစီတာ၊ကလေးစစ်သားစုဆောင်းတာနဲ့ပြည်ပခါဖြစ်နေတဲ့ဒေသတွေမှာအရက်သားတွေကိုအကောက်အွယ်ပေးဖို့ပြက်ကွက်တာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးစွပ်စွဲတာတွေရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2014ခုနှစ်နိုင်ငံတကာလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြထားပါတယ်။